American သမ္မတ Donald Trump COVID-19 အကူးစက်ခံအချိန်ကပေးခဲ့တဲ့ Remdesivir ဆေးဟာဒီရောဂါပြင်းထန်ခံစားနေရသူတွေပေါ်သက်ရောက်မှုလုံးဝမရှိတာဒါမှမဟုတ်နည်းနည်းပဲရှိတာတွေ့ရတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတောက်ကြားနေမှာကြေညာပါတယ် WHO ကဒီရောဂါအတွက်ကုသနေတဲ့ဆေးတွေကိုကြာပန်းစစ်ဆေးမှုတွေ6လကြာလုပ်ခဲ့ရကနေတွေ့ခဲ့တာဖြစ်ပါတယ
် Interim results from the trial now show that the other two drugs in the trial
စတဲ့ဆစင်းမှုတွေကလည်းယာယီထွက်လာတဲ့အဖြေတွေကိုကြည့် Remdesivir နဲ့ Interferon C နှစ်မျိုးဟာ COVID-19 ကြောင့်တည်ဆုံမှုမရှိအောင်ဒါမှမဟုတ်ဆေးရုံကနေရက်တိုတိုနဲ့ပြန်ပြီးဆင်းနိုင်အောင်ထိခိုက်ရောက်မလုပ်နိုင်တာဒါမှမဟုတ်နည်းနည်းပဲလုပ်ပေးနိုင်တာတွေ့ရတယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကတောက်ကြတဲ့ Geneva သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ Cortison ဆေးတစ်မျိုးဖြစ်တဲ့ Dexamethasone ကတော့ထိရောက်မှုရှိနေတာတွေ့ရတယ်လို့လည်းပြောပါတယ်ရှိပြီးသားဆေးတွေနဲ့ဒီရောဂါကုသရမှာထိရောက်မှုရှိမရှိ WHO ကသုတေသနလောက်ရမှာအများတွင်တွင်ကျဲကျဲသုံးနေတဲ့ COVID-19 ကုသမှုတွေစမ်းသပ်ကုသတဲ့ဆေးတွေဖြစ်တဲ့ Remdesivir နဲ့တခြားဆေးသုံးမျိုးဖြစ်တဲ့ Hydroxychloroquine, Lopinavir နဲ့ Interferon ဆေးတွေကိုပါ RCT ခေါ်ထိရောက်မှုရှိမရှိစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့တာဖြစ်ကြောင်း WHO ကပြောပါတယ်ဒီစမ်းသပ်စစ်ဆေးမှုတွေကိုနိုင်ငံပေါင်း30ကျော်မှာပြုလုပ်ခဲ့တာပါ